တမန်တော်နဲ့ထရမ်ကသူ့အနေနဲ့တရားစွဲခံရကောင်းခံရနိုင်တယ်ဆိုတဲ့ကိစ္စကိုလူသိရှင်ကြားတရားဝင်ပြောဆိုနေပြီဖြစ်ပါတယ်။သူ့ကိုတရားစွဲမယ်ဆိုရင်အစူးရှယ်ယာဈေးကွက်ပြိုကျပျက်စီးသွားနိုင်ပြီးလူတွေလည်းစင်ရဲမွေးတေသွားနိုင်တယ်လို့ Fox သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းတမန်ထရမ်ကအဲ့လိုပြောကြတာပါ။ဒီအကြောင်း VOA သတင်းတော်တွေရဲ့သတင်းပေးပို့ချက်တွေကိုအခြေခံပြီးကိုဇော်ဝင်းလိုင်စူးစီးတင်ပြထားပါတယ်။
2016ခုနှစ်ကပြုလုပ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရရေးအတွက်ရုရှားအစိုးရနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့ရွေးကောက်ပွဲမဲဆက်စည်းရုံးရေးအဖွဲ့မှာပါဝင်ခဲ့သူတွေအပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့ကာလမှာပဲရွေးကောက်ပွဲမဲဆက်စည်းရုံးရေးအဖွဲ့အကြီးအကဲပေါ်မန်နဖော့ဟာအဲ့ဒီကိစ္စနဲ့မဆိုင်တဲ့ဗန်နိုင်းဆိုင်ရာတခြားပြစ်မှုတွေကျူးလွန်ခဲ့ကြောင်းဗာဂျီးနီးယားပြည်နယ်တရားရုံးကအင်္ဂါနေ့မှာစီရင်ချက်ချလိုက်တာပါအဲ့ဒီတနေ့တည်းမှာပဲမစ္စတာထရမ့်ရဲ့ကိုယ်ပိုင်ရှေ့နေအဖြစ်ဆက်သွင်းနေချီပြီးအလုပ်လုပ်ပေးခဲ့သူမိုက်ကယ်ခွန်းကသူ့အနေနဲ့ဥပဒေချိုးဖောက်မှုတွေရှိခဲ့ပြီးအဲ့ဒီအထက်မှာရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုလည်းမစ္စတာထရမ့်ရဲ့ညွန်ကြားချက်နဲ့ချိုးဖောက်ခဲ့ကြောင်းနယူးယောက်ပြည်နယ်မှာရှိတဲ့ပြည်ထောင်စုတရားသူကြီးရှေ့မှာဝန်ခံပြောကြားလိုက်ပါတယ်ဒီမတိုင်ခင်ကတော့သမ္မတအပေါ်တရားစွဲဆိုမယ်ဆိုတဲ့ကိစ္စကိုပြောဆိုတာမရှိခဲ့သလိုအဲ့ဒီလိုအရေးအမွဲပြောဆိုမှုတွေကိုတောင်သမ္မတထရမ့်ရဲ့အတိုင်းဝိုင်းကလက်ခံခဲ့ကြတာမဟုတ်ပါဘူးအခု Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းသမ္မတထရမ့်ကိုယ်တိုင်ကသူ့အနေနဲ့တရားဆွဲခံရခြင်းရှိတဲ့အပြင်သူ့ကိုတရားဆွဲလိုက်ရင်အစုရှယ်ယာဈေးကွက်ပါပြိုကျပျက်စီးသွားပြီးလူတွေအားလုံးစင်ရင်နွမ်းပါသွားမယ်ဆိုပြီးအဲ့ဒီနှစ်ခုကိုချိတ်ဆက်ပြောကြားခဲ့တာ
ပါ I don't know how you can impeach somebody who's done a great job I'll tell you what if I ever got impeached I think
ကောင်းမွန်တဲ့ရလဒ်တွေထွက်အောင်လုပ်ပေးနေတဲ့သူတွေကိုဘယ်လိုလုပ်တရားဆွဲမလဲကျွန်တော်သားတရားစွဲခံရမယ်ဆိုရင်အစုရှယ်ယာဈေးကွက်ကြီးပြိုကျပျက်စီးသွားလိမ့်မယ်လူတိုင်းလည်းစင်ရဲနံပါတ်သွားလိမ့်မယ်အစေးချမစင်စားပဲလုပ်ရင်အစုရှယ်ယာအညွန့်ကိန်းတွေတောက်ထိုးဖြစ်သွားပါလိမ့်မယ
်အမေရိကန်ကစီးပွားရေးပညာရှင်တွေကတော့တမရထရမ့်ပြောသလိုသူသာတရားစွဲခံခဲ့ရရင်အစုရှယ်ယာဈေးတွေထိုးကျကုန်မယ်ဆိုတဲ့ပြောဆိုမှုဟာအခြေအမြစ်မရှိကြောင်းထောက်ပြကြပါတယ်သူနဲ့ညီဆွံခဲ့တဲ့မြို့သမီးအုပ်ကိုနှုတ်ပိတ်ခပေးခဲ့တာဟာမိုက်ကယ်ခိုးဝမ်းကပြည်ထောင်စုတရားသူကြီးရှေ့မှာဝန်ခံပြောကြားခဲ့သလိုမျိုးသူ့အနေနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုချိုးဖောက်ပြီးပေးခဲ့တာမဟုတ်ဘူးဆိုတာကိုလည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ
် They weren't taken out of campaign finance that's a big thing that's a much bigger thing did they come out of the campaign they didn't come out of the campaign
အဲ့ဒီမျိုးသမီးကိုပေးလိုက်တဲ့ငွေတွေဟာရွေးကောက်ပွဲအတွက်အလှူငွေတွေကထုတ်ယူသုံးစွဲခဲ့တာမဟုတ်ပါဘူးအဲ့ဒီငွေတွေကကျွန်တော်ကိုယ်ပိုင်ငွေတွေပါအဲ့ဒီအကြောင်းကိုလည်းကျွန်တော် Twitter ကနေပြောခဲ့မှုပါတယ
်ဒါပေမဲ့အဲ့ဒီလိုသူ့အိတ်ထဲကဆက်ပြီးပေးခဲ့ခြင်းကိုကရွေးကောက်ပွဲဆိုင်ရာဥပဒေကိုချိုးဖောက်ရာရောက်နေတယ်လို့အမေရိကန်ဥပဒေပညာရှင်အများစုကထောက်ပြပြောဆိုနေကြတာပါမစ္စတာထရမ့်အနေနဲ့သူ့ရွေးကောက်ပွဲရံပုံငွေတွေကအဲ့ဒီငွေတွေကိုစိုက်ထုတ်ပေးပြီးအဲ့ဒီလိုပေးခဲ့တယ်ဆိုတာကိုရွေးကောက်ပွဲကော်မရှင်ကိုချိုးတင်အသိပေးခဲ့ရင်ဥပဒေချိုးဖောက်ရာမရောက်ဘူးလို့ဆိုပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွဲဖက်ခဲ့ခြင်းရှိမရှိဆိုတဲ့အပေါ်အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစုံစမ်းစစ်ဆေးနေတာနဲ့အခုသူ့ရဲ့ကိုယ်ပိုင်ရှိနေကရာဇဝမှုကျူးလွန်ခဲ့ကြောင်းဝန်ခံပြောကြားမှုတွေကြောင့်သမ္မတထရမ့်အတွက်ဥပဒေကြောင်းအရာရင်ဆိုင်ရမယ့်ကိစ္စရပ်တွေပိုတိုးလာနေပြီလို့ George Washington တက္ကသိုလ်ကဥပဒေရေးရာသုတေသီ Lara Brown ကလည်းပြောပါတယ
် There is a sense that momentum is building in both you know special counsel Mueller
သူစုံစမ်းရေးမှု Mr. Mueller စုံစမ်းနေတဲ့ကိစ္စရော Michael Cohen ကပြစ်မှုကျူးလွန်တယ်လို့ဝန်ခံပြောကြားလိုက်တဲ့ပုံမှာအချင်းပြတ်ချဆမ်းမှုဆိုင်ရာမိကုံးတွေကထပ်ပြီးထွက်လာတဲ့အတွက်ကြောင့်ဥပဒေလမ်းကြောင်းအရလှုပ်ဆောင်မှုတွေဟာအတော်ကလေးကိုအရှိန်ရလာနေတာတွေ့ရပါတယ
်။တမန်တယောက်အနေနဲ့သူ့ရဲ့ရွေးကောက်ပွဲကမ်ပိန်းကိုထိခိုက်မှာဆိုးလို့ပေးကြတာလား။ဒါမှမဟုတ်ပုဂ္ဂိုလ်ရေးအရာသူ့ဂုံတိတ်ခါကိုထိခိုက်မှာဆိုးတဲ့အတွက်ပေးကြတာလားဆိုတာကတော့တက်တေပြဖို့ခက်ခဲမဲ့ကိစ္စဖြစ်ပါတယ်။မစ္စတာထရမ့်ကရွေးကောက်ပွဲအတွက်အသုံးပြုဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မိုက်ကယ်ခိုးဝမ်းကိုအဲ့ဒီပတ်စံတွေပေးခဲ့တယ်ဆိုတာကိုတရားဆွဲတဲ့အခါမှာအစိုးရရှိနေတဲ့ဘက်ကတက်တေပြနိုင်ကြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအရ House of Representatives လို့ခေါ်တဲ့အောက်လွှတ်တော်ကသာတမရကိုတရားဆွဲဆိုခွင့်ရှိပြီးတရားဆွဲနိုင်တဲ့အမှုတွေကတော့နိုင်ငံတော်တည်ဆောက်ဖို့မှုလက်ပေးလိုက်ယူမှုတို့အပြင်တခြားအရေးကြီးတဲ့ရာဇဝတ်မှုများနဲ့အသေးအမွှားပြစ်မှုတို့ဖြစ်ပါတယ်။ဒါကြောင့်လည်းမကြခင်လအနေငယ်တွင်ကျင်းပဖို့ရှိနေတဲ့တက်တန်းဝက်ရွေးကောက်ပွဲမှာအောက်လွှတ်တော်မှာအမှအများစုအနိုင်ရဖို့အတွက်ပါတီကြီးနှစ်ရစလုံးကအကြိတ်နဲ့စူးစမ်းနေကြပါတယ်ခင်ဗျ